ကိုညာဝေးအောင်ပြောပြသွားတာပါ။ဗုဒ္ဓဘူးနေ့နဲ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။အာရှ၅နိုင်ငံကိုခီးထွက်နေတဲ့ American သမ္မတ Donald Trump ဟာနေရကြတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပြီးတရုတ်နိုင်ငံကိုခီးဆက်တော့မှာပါ။မြောက်ကိုရီးယားအရေးအဓိကလွှမ်းမိုးထားတဲ့သမ္မတ Trump ရဲ့အာရှခီးစဉ်အတွင်းတောင်ကိုရီးယားပြည်သူ့လွှတ်တော်မှဒီကနေ့အထူးမိန့်ခွန်းတစ်ရပ်ကိုလည်းပြောကြားဖို့ရှိပါတယ်။ကိုကျော်အောင်လွင်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးမြင့်လာနေတဲ့အခြေအနေတွေကိုရင်ဆိုင်နေရတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ရေးအင်အားကိုအပြည့်အဝအသုံးပြုဖို့စဉ်းစားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုလိုပြောခဲ့တာဖြစ်ပြီးမြောက်ကိုရီးယားဆိုရကိုထောက်ပံ့ပေးနေတဲ့နိုင်ငံတွေကိုလည်းသူကအပြစ်တင်ဝေဖန်ခဲ့ပါလေ
It is unacceptable that nations would help to arm and finance this increasingly dangerous regime.
အင်မတန်မှအန္တရာယ်ရှိတဲ့အတွက်လက်နက်နဲ့ဗန်နာရီအထောက်ပံ့တွေပေးနေကြတဲ့နိုင်ငံတွေကိုလုံးဝလက်မခံနိုင်ပါဘူး။ဒီပြဿနာကိုဝိုင်းဝန်းဖြေရှင်းရမှာစီရေးကလွယ်လို့ဖြစ်နိုင်တဲ့နိုင်ငံတွေအားလုံးကိုအဆုံးပြုလို့ဆောင်နေပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရေးနဲ့မဟာမိတ်တွေကိုကာကွယ်ပေးရမှာတော့ကဘာမှာဘယ်သူမှလိုက်မမီနိုင်တဲ့ကျွန်တော်တို့ရဲ့စီရေးဆွမ်းဆောင်မှုတွေကိုအပြည့်အဝအသုံးချတော့မှာဖြစ်ပါတယ်
။တောင်ကိုရီးယားမှာရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သမ္မတထရမ့်မနေ့ကနေ့တွေသာတူဆခဲ့ပြီးသမ္မတမွန်ဂျေအင်တက်ခင်းအခမ်းနဲ့နိုင်ငံတော်ညစာစားပွဲကိုသမ္မတထရမ့်နဲ့ဇနီးမနေ့ညကတက်ရောက်ခဲ့ကြပါတယ်။အဲ့ဒီခန္ဓာမှာသမ္မတမွန်ဂျေအင်ကတောင်ကိုရီးယားရဲ့ငြိမ်းချမ်းရေးဟာအချင်းချောက်ခံရတယ်ဆိုပေမဲ့အမေရိကန်နဲ့ကိုရီးယားအကြားမှာရှိတဲ့ရေရှည်မဟာမိတ်ဆက်ဆံရေးကြောင့်အင်ပြအပြည့်ဖြစ်ရတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနောက်တစ်ကြိမ်စစ်ထပ်မဖြစ်စေရဘူးလို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားဘက်ကအလုပ်ဖြစ်မဲ့တွစ်ဆုံဆွေးနွေးမှုကိုလုပ်မယ်ဆိုရင်တကမ္ဘာလုံးအတွက်ကောင်းမဲ့ကိစ္စပဲလို့ပြောပါတယ
်။ I really believe that it makes sense for North Korea.
ဘဘတ်ဒူညက်တခုထလာအောင်တွစ်ဆုံဆွေးနွေးရေးစကားရင်းမြောက်ကိုရီးယားလာမယ်ဆိုရင်ဒါကအတိပယ်ရှိတဲ့လုံရက်တစ်ခုလို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒီလိုသာလုပ်မယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်တကမ္ဘာလုံးကပြည်သူတွေအတွက်ပါကောင်းမွန်မဲ့လုပ်ရပါဒီလိုလှုပ်ဆောင်တဲ့အခြေအနေတွေကိုလည်းကျွန်တော်တို့မြင်နေရပါတယ်စောင့်ကြည့်ကြတာပါခင်ဗျာ
မနေ့တုန်းကတောင်ကိုရီးယားသမ္မတရဲ့အိမ်ပတ်ဝန်းကျင်တဝိုက်မှာတော့သမ္မတထရမ့်ကိုထောက်ခံကြိုဆိုကြတဲ့သူတွေရောစစ်ဆန့်ကျင်ဆန္ဒပြသူတွေရောတော်တော်များများစုယုံခဲ့ကြတာပါ55နှစ်အရွယ်ဂျွန်ဆွန်အီကတော့သမ္မတထရမ့်ကိုထောက်ခံကြောင်းပြသဖို့သမ္မတအိမ်ရှိကိုသူရောက်နေတာလို့ဆိုပါတယ
်။အူရီးနိုင်ငံပိုင်ကိုဆွေးနွေး
သမ္မတထရမ့်ကိုကျွန်တော်ကြိုဆိုဖို့ဒီလိုလာခဲ့တာပါ။အမေရိကန်ဆိုတာကကိုရီးယားစစ်ပွဲကာလမှာတောင်ကိုရီးယားကိုအကူအညီပေးခဲ့တဲ့ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံကျွန်တော်တို့နဲ့အတူတိုက်ပွဲဝင်ခဲ့တဲ့တွေးချင်းညီကိုရီးယားနိုင်ငံမှာအခုလဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံကိုသမ္မတထရမ့်ကထောက်ခံအားပေးနေတာပါ။အဲ့ဒါကြောင့်ဒီကိုလာမဖြစ်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ။
တောင်ကိုရီးယားသမ္မတရဲ့အင်ရှိမှာဆန္ဒပြသူအများစုကအမေရိကန်ကိုအားပေးထောက်ခံကြတဲ့သူတွေပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အုန်းနဲ့အပေါင်းပါတွေကိုဘုံကျဲချပါဆိုတဲ့စာတမ်းတွေကိုကန်ဆောင်ထားကြတဲ့သူတွေ။အမေရိကန်တပ်ဖွဲ့တွေကိုမယုံသိမ်းပါနဲ့ဆိုတဲ့စာတမ်းကန်ထားကြတဲ့သူတွေအများပြားရှိကြသလိုပဲစစ်ဆန့်ကျင်ရေးသမားတချို့လည်းရှိကြပါတယ်။အသက်50အရွယ်ကင်ဂျွန်ဟီဆိုတဲ့မျိုးသမီးကတော့စစ်ကိုမလိုလားတဲ့သူတူပ
ါ။
ကမ္ဘာအင်အားအကြီးဆုံးနိုင်ငံကသမ္မတတဦးအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုလိုလားတယ်ဆိုရင်မြောက်ကိုရီးယားနဲ့အကျွမ်းမဲ့ဆွေးနွေးညှိနှိုင်းဖို့လှုပ်ပြတင်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲမဖြစ်ရအောင်သမ္မတထရမ့်ကိုတောင်းဆိုဖို့လေကျမဒီကိုလာခဲ့တာပါ
။သမ္မတထရမ့်ဟာဒီကနေ့ပဲတောင်ကိုရီးယားကနေတရုတ်နိုင်ငံကိုခီးဆက်မှာပါ။တရုတ်ပြည်ကိုမသွားခင်ကိုရီးယားလွှတ်တော်မှာသမ္မတထရမ့်အကြခင်မိန့်ခွန်းပြောဆိုဖို့ရှိပြီးတော့အဲ့ဒီမိန့်ခွန်းကမြောက်ကိုရီးယားရေးနဲ့ပတ်သက်လို့ထူးခြားချက်တွေပါမဲ့မိန့်ခွန်းလို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်တို့အာရုံစိုက်ပြီးတော့ပြောဆိုကြမယ့်ကိစ္စဟာသိပ်ပြီးတော့အရေးကြီးပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမနေ့တုန်းကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားအရေးမှာလိုအပ်သလောက်အလုပ်မလုပ်ဘူးလို့သမ္မတထရမ့်ကဝေဖန်ထားတယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်ဟာသိပ်ပြီးတော့အကူအညီရတဲ့လူလို့သူကဆိုပါတယ်။ဘလောက်အကူအညီရတဲ့သူလဲဆိုတော့ကိုမကြခင်သိရပါလိမ့်မယ်လို့လည်းသမ္မတထရမ့်ကတောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးမှာမနေ့တုန်းကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာသမ္မတထရမ့်ရဲ့တတိယမြောက်ရန်နာမဲ့ခီးစဉ်ဖြစ်ပါတယ်။အဲ့ဒီမှာနှစ်ရက်ကြာနေထိုင်ပြီးတော့ဗီယက်နမ်နိုင်ငံကိုထောက်ခံပါလိမ့်မယ်။ဗီယက်နမ်ပြည်နော်ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာပါ။